Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2022ခုနှစ်နိုဝင်ဘာလ10ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းဒိုမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ရရှိများရှင်းလန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုယ်စညံဝင်းအောင်နဲ့တူပြောပြပေးမှာပါဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်စထရက်ဆာသူ့ရဲ့အခုရှေ့တောင်အာရှခီးစဉ်အတွင်းမြန်မာရေးကိုထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်ကုလသမဂ္ဂဆိုင်အမေရိကန်တမန်ဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာခီးစဉ်ပေါ်မှာလူ့ခွင့်ရေးဖွဲ့တွေကဝေဖန်နေကြပါတယ်စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာတော့ဒီမိုကရေစီရဲ့လိုလားသူတွေကအကြမ်းမဖက်အစိုးရဆန့်ကျင်တဲ့ CDM လှုပ်ရှားမှုကိုတနင်္ဂနွေနေ့မှာစတင်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရင်ထိုင
်ဟုတ်ကဲ့ပါရှင်ဘင်္ဂလားဒေ့ရှ်မှာတစ်တောတွေပြန်လဲစိမ့်လန်းစုပြေးရေးဒုက္ခသည်တွေပါဝင်ဆောင်ရွက်နေတဲ့အကြောင်းသတင်းဆောင်ပါကိုသတင်းတွေပြီးမှအရေးဆုံးနားဆင်ရမှာဖြစ်ပြီးဒီနောက်မှာတော့
COVID-19 နဲ့ပတ်သက်ပြီးတော့ WHO ကတည်ယူထားတဲ့ဟာတော့အခုတော့ဆယ်ခုနှစ်ခုပေါ့နော်ကျွန်မသိတဲ့ဟာတော့ခုနှစ်ခုရှိတယ်ဘယ်လိုရှိတာလဲပထမဆုံးက
COVID-19 ကာကွယ်ဆေးအရေးအသွေးစစ်ဆေးမှုနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းခန်းမှာနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့အမုန်းစကားရဲ့အကျိုးဆက်တွေအကြောင်းဆွေးနွေးထားတဲ့မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
။ဒီတနင်္ဂနွေနေ့ကစပြီးအရှိတောင်အားရှက်ဒေသကိုသတင်းတစ်ပတ်ကြာလာရောက်ဖို့စီစဉ်နေတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်စထရက်ဆာအာရှနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတချို့နဲ့တွေ့ဆုံဖို့ရှိပြီးအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့မြန်မာအရေးကိုပါထည့်သွင်းဆွေးနွေးဖို့ရှိတယ်လို့ဗြိတိန်နိုင်ငံခြားရေးယုံကပြောပါတယ်။အာရှဒေသရင်းနိုင်ငံတွေနဲ့ဗြိတိန်တို့ကြားစီးပွားရေးနဲ့လုံခြုံရေးဆက်ဆံမှုပုံမှန်ကျပြန့်ခိုင်မာလာစေဖို့ရည်ရွယ်ပြီးလာရောက်တဲ့အခုခေတ်ဆံမှာပထမဆုံးဝန်ကြီးထရက်ဆာမလေးရှားနိုင်ငံကိုတွားရောက်မှာပါ။ဗြိတိန်နိုင်ငံဥရောပသမဂ္ဂကလည်းနှုတ်ထွက်ခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂတခြားနိုင်ငံတွေနဲ့ပါဆက်ဆံရေးခိုင်မာစေဖို့လှုံ့ဆော်နေတဲ့ဝန်ကြီးထရက်ဆာစီးပွားရေးကြီးထွားလာနေပြီးတန်တမာရေးအကောင့်နဲ့ထိုင်းနဲ့အင်ဒိုနီးရှားကိုလည်းတွားဖို့စီစဉ်ထားပါတယ်။အနောက်အနာဂတ်မှာဗြိတိန်ကိုတိုးတက်ကြီးပွားတဲ့အနေထားရောက်ရှိခြင်းနဲ့အတွက်ခုကစပြီးဘယ်နိုင်ငံနဲ့အဓိကမိဖက်ပြုရမယ်ဆိုတာစဉ်းစားရမှာဖြစ်ကြောင်းနဲ့အရှိတောင်အရှက်ဒေသဟာကမ္ဘာစီးပွားရေးအချက်အချာဖြစ်လာနိုင်ပြီးဒီထဲမှာဗြိတိန်ပါပါနေဖို့လိုလားတဲ့အတွက်ဒီဒေသရင်းနိုင်ငံတွေနဲ့စီးပွားရေးလုံခြုံရေးဆိုင်ရာဆက်ဆံမှုတွေတိုးလုပ်မယ်လို့လည်းဝန်ကြီးထရက်ဆာကြေညာပါတယ်။ဝန်ကြီးထရက်ဆာမလေးရှားနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံတဲ့အခါကာကွယ်ပူးပေါင်းဆောင်ရွက်မှုအပြင် Digital နဲ့နည်းပညာဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကိုတိုးဆွေးနွေးမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့မြန်မာနဲ့အာဖဂန်တို့နိုင်ငံခြားရေးမူဝါဒဆိုင်ရာပြဿနာတွေကိုဆွေးနွေးမှာဖြစ်ပါတယ်။
မြန်မာစစ်ကောင်စီအကြီးအကဲနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်ကြီးဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာပြည်ခီးစဉ်ဟာစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုတဲ့သဘောဆောင်ရာရောက်နေတဲ့ဆိုပြီးလူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်ကြတဲ့အကြောင်း New York Times သတင်းစာကတနင်္ဂနွေနေ့မှာရေးပါတယ်။ဒါပေမဲ့သူ့ခီးစဉ်အတွင်းမြန်မာစစ်ကောင်ဆောင်နဲ့အကျိုးရှိတဲ့ပြောဆိုဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့ရစ်ချတ်ဆန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်။ COVID နဲ့ပတ်သက်လို့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမှာလွယ်ကူချောမွေ့စေရေးအတွက်ဗိုလ်ချုပ်မွေးမင်းအွန်လိုင်းနဲ့တွေ့ဆုံခဲ့ကြောင်းနဲ့ခီးစဉ်တစ်ခုလုံးကိုခြုံကြည့်ရင်အပြူသဘောဆောင်ကြောင်း New York Times ကိုဖြေကြားပါတယ်။ဘေရစ်ချန်စင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်းလူအခွင့်အရေးချိုးဖောက်ခံရလာတဲ့အတွက်ဘာမှစွမ်းဆောင်နိုင်ခြင်းမရှိဘဲအနှစ်သာရမရှိတဲ့ခီးစဉ်ဖြစ်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အာရှဒါရိုက်တာ Faye Robinson ကသူ့ရဲ့ Twitter စာမျက်နှာမှာဝေဖန်ခဲ့ပါတယ်။ Richardson ရဲ့ခီးစဉ်အတွင်းအမေရိကန်သတင်းတောက် Danny Fenster လွတ်မြောက်ရေးကိစ္စပြောဆိုခဲ့ခြင်းမရှိဘူးလို့ Richardson ကပြောပါတယ်။အဲ့ဒီကိစ္စမပြောဖို့အမေရိကန်နိုင်ငံသားအဝင်ကြီးဌာနကမှာကြားထားတာကြောင့်လို့သူကဆိုပါတယ်။ဒါပေမဲ့ Richardson Center ရန်ကုန်ရုံးခွဲကဝန်ထမ်းဟောင်းတူဖြစ်တဲ့ Ma AA Mo လွတ်မြောက်ရေးအတွက်သူလှုပ်ဆောင်နိုင်ခဲ့တယ်လို့ Richardson ကပြောပါတယ်။သူခီးစဉ်ဟာစစ်ကောင်စီရဲ့နိုင်ငံသားအဝင်ကြီးဦးဝနမောင်တွေရဲ့ဖိတ်ကြားချက်အရသွားရောက်တာလို့ဆိုပါတယ်
။အိန္ဒိယခြေဆိုင်အဒန်နီစိတ်ကန်းနဲ့အထူးစီးပွားရေးဇုန် Limited APSEC ဟာအမေရိကန်ကဒဏ်ခတ်မှုချမှတ်ထားတဲ့မြန်မာနိုင်ငံမှာ ตัวเอ็ดที่ชาวเนเธอร์กงตัดจากเดนชาเซกันลงงานสีมันเก่งกว่าวัยรุ่นแม่ดูไล่ชาเนียร์พี่ๆวัยรุ่นแม่ดูชาบุเข็ดด้วยในเนื้อลูกอินเดียกาลาเรตเรนเรมาพบยาบาลเลยคอมมิวนิสต์ยาสีจูการันอดานิการ์ร์ยังคงใช้มาตรวจที่ชาวเนเธอร์ดีสีมันเก่งด้วยแต่ว่าตั้งแต่อังกฤษยังนิยมรันทาราพี่ๆดีสีมันเก่งกว่าพี่ๆมันพบว่าวัยรุ่นแม่ดูไล่ชาเนียร์พี่เจ้าเนี่ยอู้เนี่ยปัญหาเนี่ยมันกงยังช่างในเมืองเมืองเนี่ยเจ้า เปล่าจ้าเก็บไปเลยแม่มาเนี่ยเรื่องที่สาวเสียที่ลงงานฮะต้องทุกคนลงงานเสวนาตัวเองด้วยมีอะไรจะคุยพี่ตัวลูกถ้าก็แม่มาสิว่าลงงานเสร็จด้วยทำมั่งหูไม่รู้ไงเด็กขโมยมาส่งอีเนี่ยเดียวก็ไม่รู้ว่าเสวนาไหนเดี๋ยวลูกเลี้ยบไปเลยที่สิมันเก่งมากคนหนึ่งคงจะเสียกันฮะอินเดียเช่นเนี่ยต้องการอยู่นั่นด้วยกันเสียกันด้วยเนี่ยเสียหนึ่งนี่จ้าแต่ว่าชาติที่ต้องเรียนได้ยุบสองอีด้วยยี่ปาร์ลนั่นเดี๋ยวลูกอินเดียสู้อ่ะตั
ကိုဗစ်ကာယောဂါကူးစက်ပြန့်ပွားမှုကိုတားဆီးနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကသူ့နယ်စပ်တလျှောက်ရောနိုင်ငံတကာခရီးသွားတွေကိုပါတင်းထက်ခွဲကျော်ပြိပင်ထားခဲ့ရာကအခုတော့နိုင်ငံတချို့နဲ့နယ်စပ်ကိုပြန်ဖွင့်ပေးလိုက်ပါပြီ။ကိုဗစ်ကာကွယ်ဆေးထိုးထားပြီးသားအခြေအနေပေါ်မူတည်ပြီးတားမြစ်ကန့်သတ်မှုတွေကိုအမေရိကန်ကအခုလိုပြန်လည်ရုပ်သိမ်းနေရာမှာဘရာဇီးတရုတ်အိန္ဒိယတောင်အာ ကျွန်တော်တို့ကအမေရိကန်နိုင်ငံကစားလို့ပြန်လဲရုပ်သိမ်းလာပြီဖြစ်ပါတယ်။အမေရိကန်အစိုးရကတော့ကိုဗစ်စီးမင်းတွေကြားထဲမှာပဲခီးသွားလာမှုပုံမှန်အနေထားမျိုးဖြစ်အောင်လှုပ်သွားဖို့ရည်ရွယ်တယ်လို့ဆိုပါတယ်။အမေရိကန်အနေနဲ့နိုင်ငံတကာကခီးသွားတွေကိုပြန်လဲလက်ခံသွားမှာဖြစ်ပေမဲ့ကာကွယ်ဆေးထိုးတာဗီဒါသူတွေဖြစ်ဖို့လိုတယ်လို့ဆိုပါတယ်။ဒါပြင်နေဆက်ထိစပ်နေတဲ့ကနေဒါနဲ့
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဣရဝန်ကြီးချုပ်မစတာဖာအယ်ကာဒီမီကိုဒရုန်းရဲနဲ့လှုပ်ချံဖို့အတွက်စ조사မှုမအောင်မမြင်ဖြစ်ခဲ့တဲ့နောက်လက်တက်မျိုးတလွှားလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။ပြီးခဲ့တဲ့လအတွက်တော်ရွေးကောက်ပွဲတွေမှာအီရန်ကြောထောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့တွေရှုံးနိမ့်ခဲ့တဲ့နောက်ပိုင်းအီရန်မှာတင်းမာမှုတွေတိုးနေရကတနင်္ဂနွေနေ့မှာတော့သူ့နေမှာရှိနေတဲ့ဝန်ကြီးချုပ်ကိုလှုပ်ချံဖို့조사ခဲ့ကြတာပါ။ဝန်ကြီးချုပ်အယ်ခါရီမီဟောထိခိုက်မှုမရှိပေမဲ့သူ့ရဲ့အဆောင်9ဦးဒဏ်ရာရခဲ့တယ်လို့အီရန်အရာရှိတွေကပြောပါတယ်။အချင်းဖြစ်ပွားပြီးအီရန်နိုင်ငံသားတွေကိုဝန်ကြီးချုပ်ကရုတ်တံကနေနှင်ကုန်းပြောကြားခဲ့တာဖြစ်ပြီးသူ့လက်တစ်ဖက်မှာတော့ပတ်တိစီထားတာတွေ့ရပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူကလှုပ်ဆောင်လဲဆိုတာမသိရသေးပါဘူး။အများကတော့အီရန်လိုလားတဲ့ပြည်သူစစ်တွေလက်ချက်လို့တမ်းမြတ်ရှိပေမဲ့ပြည်သူစစ်တွေကတော့သူတို့ပအဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုပါတယ်။ရွေးကောက်ပွဲရလဒ်ကိုမချင်းတတ်တဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့အဖွဲ့တွေကဗက်တဲမျိုးကအဆင်အောင်ဆုံးအပြင်မှာစခန်းချပြီးကန့်ကန့်ဆန္ဒပြနေကြတာဖြစ်ပြီးမဲပြန်ပြီးရေးတွက်ပေးဖို့တောင်းဆိုနေကြတာပါ။
အနာဒေးဆူဒန်နိုင်ငံမှာဒီမိုကရေစီလှုပ်ရှားတဲ့အုပ်စုတွေကနှစ်ရက်ကြာစီရီယံလှုပ်ရှားမှုကိုတနင်္ဂနွေနေ့ကစတင်လိုက်ပြီးဆက်အနာသိမှုကိုဆန့်ကျင်နေပါတယ်။တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကြားဖြတ်နှောက်ယှက်ခံနေရတဲ့အတွက်စီရီယံမှာပါဝင်လာကြဖို့အကန့်အသတ်ဖြစ်နေပါတယ်။အောက်တိုဘာ25ရက်အနာသိမှုနောက်ပိုင်းအင်တာနက်လိုင်းတွေတုတ်ဆိုင်းနေပြီးတော့တယ်လီဖုန်းလိုင်းတွေလည်းပုံမှန်အဆက်အသွယ်မရဖြစ်နေပါတယ်။ဒေသခံတော်လှန်ရေးအင်အားစုတွေနဲ့အတူ2019ရုံးကသမရဟောင်းအိုမာအယ်ဘာရှားကိုဖြုတ်ချခဲ့တဲ့ဆူဒန်ပညာရှင်များအစည်းအရုံးတို့ကဆီယနာသိမ်းမှုအဆုံးသတ်သွားစီရေးအတွက်ဆူဒန်ဆနပြပွဲတွေကိုဥဆောင်နေတာပါကာတွန်းမြို့တော်မှာရှိတဲ့ပညာရေးဝန်ကြီးဌာနအဆောက်အဦနာထိုင်းတပိတ်လုံနေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမြေယူယူပုံးတွေတုံးပြီးဖြိုခွဲခဲ့တယ်လို့ဆရာများတက်မကကပြောပါတယ်အဲ့ဒီတပိတ်အတွင်းလူ89ဦးဖမ်းဆီးခံရပါတယ်နိုင်ငံရေးတကြွလှုပ်ရှားသူတွေကတော့ဆူဒန်စစ်တပ်နိုင်ငံကြီးကနေထွက်သွားဖို့တောင်းဆိုထားပြီးမလန်လျောရင်နိုဝင်ဘာ23ရက်နေ့လူလူအောင်ကြွားမှုလုပ်မယ်လို့စီစဉ်ထားသလိုလုံးဝအပေးအယူညှိနှိုင်းမှာမဟုတ်ဘူးလို့ကြေညာထားပါတယ
်။အီသီယိုးပီးယားနိုင်ငံမှာအစိုးရကတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့တွေမြို့တော်အဒစ်အဘာဘာကိုခြိတက်လာနေချိန်မှာပဲဝန်ကြီးချုပ်အဘေးအာမက်အစိုးရကိုထောက်ခံသူ ထောင်တောင်းချီပြီးတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်တနေ့ကြော်ကြာဖြစ်ပေါ်နေတဲ့ပြည်ရင်းစစ်ကနေထောင်နဲ့ချီတည်ဆောင်းရခဲ့တဲ့နောက်အပြစ်ခတ်ရစက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအမေရိကန်အာဖရိကသမဂ္ဂကဉာဏ်နဲ့ယူဂန္ဒာနိုင်ငံတွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတောင်းဆိုခဲ့ကြတာပါဒါပေမဲ့အပြစ်အစိုးရအဖွဲ့ကတော့ဆက်တိုက်မယ်လို့ပြောပြီးအက်သီယိုးပီ တ်ကြောင်းပြောကြပါတယ်။အမေရိကန်ကအီသီယိုးပီးယားဟာလူခွင့်ချုပ်ဖောက်မှုတွေအများပြားကျူးလွန်နေတဲ့အတွက်အမေရိကန်ကူညီပေးနေတဲ့အာဖရိကတိုးတက်ဖွံ့ဖြိုးရေးနဲ့ခွင့်လန်းဆိုင်ရာ AGOA အစီအစဉ်နဲ့ထပ်ပတ်မှုကိုရုပ်သိမ်းကိုစီစဉ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့သတင်းပတ်ထင်မှာပဲပြောကြားခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်မှာအသက်9နှစ်အောက်ကလေးငယ်တွေအတွက်တနင်္ဂနွေလုံးအတိုင်းအတာအရ4ရက်ကြာမဲ့ပိုလီယိုကာကွယ်ဆေးထိုးပေးရေးအစီအစဉ်ကိုနိုဝင်ဘာ10ရက်တနင်္လာနေ့စတင်မှာဖြစ်ကြောင်းတာလီဘန်ထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်လူမှုကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။တာလီဘန်ဒီအာဖဂန်ကိုမထိန်းချုပ်ခင်လွန်ခဲ့တဲ့3နှစ်အတွင်းတာလီဘန်ထိန်းချုပ်ဒေသထဲမှာကုလသမဂ္ဂကာကွယ်ဆေးထိုးအဖွဲ့တွေတိန်တဆင်းစီထိုးပေးတဲ့အစီအစဉ်လုပ်ငန်းကိုတားမြစ်ပိတ်ပင်ခဲ့မှုတာပါ။ဒီကုလသမဂ္ဂအဖွဲ့တွေဟာအရင်အာဖဂန်အစိုးရအတွက်ရောအနောက်နိုင်ငံတွေအတွက်ပါတချို့လုပ်ခဲ့တယ်ဆိုတဲ့တန်တရားနဲ့တားမြစ်ခံရတာဖြစ်ပါတယ်ဒီလိုတားမြစ်မှုကြောင့်အာဖဂန်ကလေးငယ်3.3နှစ်လောက်3နှစ်ကြာကာလအတွင်းကာကွယ်ဆေးမထိုးရတဲ့အတွက်မတန်ဆွမ်းတာတွေတည်ဆုံးတာတွေဖြစ်ရတယ်လို့ပြောဆိုကြပါတယ
်ထိတ်ထရောက်သတင်းတွေကိုဒေါခင်မြတ်သက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါလေရှင်အခုတော့သတင်းဆောင်မတွေနဲ့အဖတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်။သိငဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြုံနေရတာကြောင့်ထိမ့်သိမ့်နိုင်ဖို့ကြိုးပမ်းနေကြတာမှာဒုက္ခသည်တွေလည်းပါဝင်နေကြပါတယ်။ဒီအကြောင်းကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ကိုအခြေခံပြီးတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်မှာ2019ခုနှစ်ကနေမြေရှင်လင်းရေးစစ်ဆင်ရေးတွေကြောင့်ထွက်ပြေးလာတဲ့တိမ့်ညက်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရကထိမ့်သိမ်းဆောက်ရှောက်ထားတဲ့တစ်တောဧရိယာရဲ့ဟက်တာ2500ကိုတိုးချဲ့နေရာချထားပေးခဲ့ပါတယ်။စခန်းတွေနဲ့အခြေခံအဆောက်အုံတွေဆောက်လုပ်နိုင်ရေးအတွက်တစ်တောတွေကိုရှင်းလင်းရပါတယ်။ဒုက္ခသည်တွေအတွက်ချက်ပြုတ်စားတောက်ရေးတခြားသုံးစရာလောင်စာမရှိတာကြောင့်တောတောင်တွေမှာထင်းခုတ်သုံးဆွဲချရပါတယ်။နောက်ဆက်တွဲအဖြစ်နဲ့မြို့တုံးမဲ့အန်ဒီယေရှိနေတဲ့အာရှစင်တွေအပါအဝင်တားရိုင်းတိရိစ္ဆာန်တွေအတွက်ဘေးမဲ့ဒေါဟာဟင်းလင်းပြင်ဖြစ်လာပြီးဝါးတွေပလတ်စတစ်တွေမိုးထားတဲ့ခိုလုံရေးစခန်းတွေနဲ့တောင်ကုန်းထူထပ်တဲ့ဒေသတစ်ခုဖြစ်လာခဲ့ပြီးမုတ်တုံရာသီမှာရေကြီးမြေပြိုမှုတွေဖြစ်ပါတယ်။အသက်21နှစ်အရွယ်အဗ်ဒူဟာစေတနာဝန်တန်းကယ်ဆယ်ရေးလုပ်နေတဲ့ဒုက္ခသည်တဦးဖြစ်ပါတယ
်။တော့ရေဒါဆဲ
ဝန်တန်းပြီးနောက်ပိုင်းရေကြီးတဲ့အခါမှာအနေမင်းကအိမ်မှာနေရသူတွေအများဆုံးဒုက္ခရောက်ပါတယ်။တကြီးပဲနဲ့ကိုဝင်ဆောင်အမျိုးသမီးတွေကတော့တနေရာကနေတနေရာရှိကိုတိတ်ပြီးခက်တွေ့ကြပါတယ်။ကလေးတွေကတော့ရင်းနှီးနိုင်တဲ့အနေနဲ့ရှိပါတယ
်။ဒုက္ခသည်တဆဲ
မွန်တိုင်းဓမ္မမဟုတ်လဲဆက်ကလုတ်တိုင်နိုင်တဲ့အခြေအနေရှိရင်ကျွန်တော်တို့ရုံးက3ပေးချက်ထုတ်ပြီးလူတွေကိုချက်ချင်းသိပေးနှိုးဆော်ပါတယ်။
အရာဇူဒီကီရမ
်ကိုလိုနစ်ကမတော်နိုင်တဲ့သူတွေကိုကျွန်တော်တို့ကကူညီရွှေ့ပြောင်းပေးပါတယ
်။ပြီးခဲ့တဲ့နှစ်တုန်းက၄ချိန်ရေးကြီးခဲ့ပြီးဒီနှစ်အတွင်းမှာတော့ရုတ်တရက်ရေးကြီးတာ၃-၄ချိန်လောက်ရှိပါပြီလို့လည်းအဗ်ဒူကပြောပါတယ်
။ဘရှိဒူဖတ်ဒန်တူရဆေဟောမ
စ်ဒီပြည်အနေနဲ့ကြောင့်ထိခိုက်မှုတွေကိုလျှော့ချပေးနိုင်တဲ့အတွက်ကျွန်တော်ဂုဏ်ယူမိပါတယ
်။တဘာဝဘီအန်ဒီရဲ့တွေလျှော့ချနိုင်ရဲ့အတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆန်ရယုံနဲ့မိဖက်တွေက2018ခုနှစ်ကစလို့တစ်တောပြန်လဲထိမ့်သိမ်းရေးနဲ့တောင်ကုန်းတွေခိုင်ခံ့ရေးအတွက်စီမံကိန်းကိုစတင်ခဲ့တာပါကြီးထွားမြန်တဲ့ဒေသမျိုးရင်းတစ်ပင်တွေခြုံပင်တွေနဲ့မြက်တောတွေစိုက်ပျိုးရေးစီမံကိန်းကိုစတင်ခဲ့တာဖြစ်ပြီးတစ်ပင်တွေစိုက်ပျိုးထိမ့်သိမ်းဆောင်ရှောက်ရေးအတွက်လဲဘင်္ဂလားဒေ့ရှ်နဲ့ရိုဟင်ဂျာဒုက္ခသည် 3,000 ကျော်ကိုလေ့ကျင့်ပေးခဲ့ပါတယ်အခု3နှစ်တာအတွင်းကိုရောက်လာချိန်မှာတော့ဒုက္ခသည်တွေကဟက်တာ600ကျော်ဧက1500လောက်ပြန်လည်စိုက်ပျိုးပြီးစီးခဲ့ပါပြီ။စမ်းကြောင်းနယ်အတွင်းမှာစွန့်ပစ်ရေစိုးပြန်လည်တန့်စင်ရေးအထောက်အကူဖြစ်စေဖို့နဲ့ညဉ့်ဉန်းမှုလျှော့ချနိုင်ရေးအတွက်မြက်တွေလည်းစိုက်ကြပါလေ။စခန်းတွင်းမှာတစ်ပင်တွေကိုထိမ့်သိမ်းဆောက်ရှောက်ပေးနေတဲ့အဖွဲ့တွေကမိုဟာမက်ကသူတို့လုပ်ငန်းကိုအခုလိုရှင်းပြပါဗျ။
ကာဆိုရဲဂျော့တန်ဂရွန် ကျွန်တော်တို့အလုပ်ကတော့တစ်ပင်တွေကိုစောင့်ရှောက်ရတာပ
ါတာဟိုရဲအတတ်တင
်ဒီတစ်ပင်တွေကိုစောင့်ရှောက်ရည်အတွက်ကျွန်တော်တို့တရက်ကို၈နာရီအလုပ်လုပ်ကြပါတယ
်လူတွေအတွက်ရောတလစ်ဆန်တွေအတွက်ပါတစ်ပင်တွေကအောက်ဆီဂျင်ထုတ်ပေးနေတာဆိုလေမိုဟာမက်ကပြောပါတယ
်ဇော်တိုင်မလေ
မိုးတုံရာသီဆိုရင်တစ်ပင်တွေပျက်စီးပါတယ်တစ်ပင်တွေကိုထိမ့်သိမ်းစောင့်ရှောက်ရည်နဲ့တနည်းအားဖြင့်မှာပြန်ဆိုင်နိုင်ရည်ကျွန်တော်တို့လုပ်ကြရပါတယ်
အာမန်ချစ်ကေတောဟလာဂလေဗန်က
ာယောဂါတစ်ပင်ခုတ်ဖို့လှုပ်လာရင်မခုတ်ကြဘူးကျွန်တော်တို့ပြောပါတယ်ဒါကကျွန်တော်တို့အလုပ်ပ
ါတစ်တော့ပြန်လဲထူထောင်ရေးစီမံကိန်းရဲ့အောင်မြင်မှုအကြောင်းတစ်ခုကတော့ဒုက္ခသည်တွေနောက်လက်ခံထားတဲ့လူ့ဘုအတိုင်းဝန်ကမိသားစုတွေအတွက်တဘာဝတန့်ွေလောင်စာရေးဖြန့်ဝေပေးမှုဖြစ်ပါတယ်ချက်ပြုတ်စားတောက်ရေးအပါအဝင်လိုအပ်တဲ့လောင်စာအတွက်အနည်းဝန်းကျင်တစ်တော့တွေထဲကနေတရက်ကိုတန်ချိန်900နှုန်းလောက်ဒုက္ခသည်တွေကထုတ်ယူနေကြတာပါကလေး600မိခင်ဟာမီတာကတော့အခုထမင်းဟင်းချက်ပြုတ်ဖို့အတွက်ထင်းအစားဓာတ်ငွေကိုပြောင်းပြီးတော့သုံးနေပါပြီ
အာရကလာဟောလည်းစကမ်လာဟောနော်ဗိုင်းရပ်စ
်အပြင်းသွားရင်ကလေးတွေကိုကြည့်ပေးမဲ့သူမရှိတဲ့အတွက်ထင်းထွက်ောက်ဖို့ကအတော်လေးကိုအခက်တွေ့ပါတယ်ကလေးတွေကိုအချိန်မီချက်ပြုတ်ကျွေးနိုင်ဖို့အတွက်ထင်းကအလုံးလောက်ရထားဖို့ကျွန်မလုပ်ရပါတယ်ဒီတန်းဝင်မိဖို့ကတော့အိမ်ထဲမှာမိဖို့မထွက်ပါဘူးအသက်ရှူလို့လည်းပိုးပြီးကောင်းပါတယ်ကလေးတွေကိုလည်းအချိန်မီချက်ပြုတ်ကျွေးနိုင်ပါတယ
်ဟာမီတာတယောက်ကလေးတွေအတွက်လည်းပို့ပြီးတော့အချိန်ပေးနိုင်ပြီဖြစ်တယ်လို့အိမ်အနီးတစ်ဝိုက်မှာလည်းတစ်ပင်တွေစိုက်နေပါတယ်2019ခုနှစ်အတွင်းထွက်ပြေးရတဲ့ဒုက္ခသည်တွေကိုမြန်မာဘက်ကစီးစစ်လက်ခံမယ်လို့ပြောထားပြီးမယ်လေရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူးဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေဌာနေပြန်ရေးစီစဉ်နေပေမဲ့အခုချိန်ကြီးတော့မအောင်မြင်သေးပါဘူးရှင်ကိုဗစ် -19 ကာကွယ်ရေးဘေးကင်းလုံခြုံမှုအရေးနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ပြပေးပါမယ်ရှင်မြန်မာအပါအဝင်ကမ္ဘာတစ်လွှားမှာကလေးငယ်တွေအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးနှံနေပါပြီဒီလိုကာကွယ်ဆေးထိုးတဲ့နေရာမှာမတန့်စင်တဲ့အရာတွေပါနေမှာကိုစိုးရိမ်နေတဲ့အတွက်စီမထိုးခြင်းတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်ကာကွယ်ဆေးစိတ်ချလက်ချသုံးနိုင်ဖို့အတွက်ဘယ်လိုစစ်ဆေးရသလဲဆိုတာကိုအမေရိကန်နိုင်ငံယူတာပြည်နယ်နယ်စင်တပ်ခွဲကကစေဝါစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်စာဝင်းပြည်ကိုဒေါက်ခင်မြတ်သက်ကမေးမြန်းတင်ပြပေးထားပါတယ်ရှင်
။မင်္ဂလာပါဒေါက်ခင်စာဝင်းပြည်
။မင်္ဂလာပါရှင်
။အခုကိုဗစ် -19 ရောဂါဖြစ်ပေါ်နေတာကဘာမှဆိုလို့ရှင်တော့တနှစ်ခွဲကျော်ကြာလာပြီပေါ့နော်ဒီချိန်မှာဆိုလို့ရှိရင်ဒီကာဝယ်ဆေးတွေကလည်းတော်တော်များများလေးထွက်နေပါပြီတော်တော်များများထွက်တယ်ဆိုတာဒီထိုးဆေးပြန်ဟိုတောက်ဆေးတွေပါပေါ့နော်ဒီထွက်နေပါပြီဒီကာဝယ်ဆေးတွေကိုလူတွေတောက်သုံးတဲ့အခါမှာဟိုစိတ်ချအောင်လို့ဒီတော့ခင်စာဝန်ကြီးတို့ဒီဌာနကနေပြီးတော့ပေါ့နော်စမ်းသပ်မှုတွေလုပ်တယ်လို့သိရပါတယ်ဆိုတော့အဲ့ဒါပေါ့နော်ဟိုပထမဦးဆုံးပေါ့နော်ဒီ COVID-19 ကာဝယ်ဆေးနဲ့ပတ်သက်ပြီး WHO ကအတည်ပြုပေးထားတဲ့ဆေးတွေဘယ်နှခုလောက်ရှိလဲအဲ့ဒါဆက်ပြောပေးပါဟု
တ်ကဲ့ပါဟုတ် COVID-19 နဲ့ပတ်သက်ပြီးတော့ WHO ကအတည်ပြုထားတဲ့ဟာတော့ခုလောလောဆယ်ခုနှစ်ခုပေါ့နော်ကျွန်မသိတဲ့ဟာတော့ခုနှစ်ခုရှိတယ်ပထမရှိတာပထမဆုံးက Pfizer Moderna Pfizer Moderna Moderna ပြီးတော့ရင် Johnson & Johnson AstraZeneca ဆေး AstraZeneca ရဲ့ formula ကိုဟိုဥစားအင်ဒီယာမှာထုတ်တာကိုဗစ်ရှီးယံပြီးတော့ Sinopharm and Sinovac နှစ်မျိုးတာတရုတ်ယူသမားနိုင်ငံထုတ်တဲ့အမျိုးရှိတယ်ပေါ့နော်အဲ့တော့ဒီခုနှစ်မျိုးစလုံးကိုတော့ WHO ကနေပြီးတော့သူကဒီအနေနဲ့အရေးအကြီးကြီးဆိုင်ရာမှာသူတို့ဟိုသုံးလို့ရအောင်လို့ဆိုပြီးသူတို့ကနေပြီးတော့သူတို့သတ်မှတ်ချက်တွေနဲ့ကန့်ကြီးရဲ့ဆိုလို့ရှိရင်သူတို့ကဒါခွင့်ပြုထားတဲ့ဟာရှိပါတယ်ရှင်ဟုတ
်ကဲ့ဆိုတော့ဒီထိုးဆေးတွေပေါ့နော်ဟိုအခုနောက်ဆုံးပေါ်တာလဲဒီတောက်ဆေးပါပေါ်နေပြီလို့ပြောတယ်ပေါ့နော်အဲ့ဒါဘယ်ကုမ္ပဏီရပါလဲ
တောက်ဆေးပေါ်နေတယ်ဆိုတာ MRK Mark လို့ခေါ်တဲ့ကုမ္ပဏီကနေသူတို့ထုတ်တာပါဆိုတော့ဒီ market ထုတ်တဲ့ဆေးနာမည်ကသူက Molnupiravir Molnupiravir ဆိုတာနောက်ဆုံးမှဆေးရဲ့နာမည်နောက်ဆုံးမှဆို VIR ဆိုတာပါတယ်ကျမတို့ဒီထုတ်တဲ့ဆေးတွေထုတ်တဲ့ဟာတွေအကုန်လုံးမှသူတို့ကဒီသတ်မှတ်ချက်ကပေါ့နော်ဒီအနောက်မှာသူ VIR ဆိုတဲ့ဟာလေးကိုမှတ်ထားတယ် VIR ဆိုပြီးတော့အဲ့လိုမျိုးလေးပါရင်သူက virus ကိုထည့်တယ် virus ကိုအတွက်ပေးရစီပေါ့နော်ဘယ် viral infection အမျိုးမျိုး virus တောင်မလို့ဖြစ်တဲ့ရောဂါမှန်သမျှကိုပေးတဲ့ဟာလေးမှာ VIR ဆိုတဲ့စပီးနောက်ဆုံးသတ်မှာပါတယ်ဆိုလို့ရှိရင်ဒါကိုတောင်းနေလို့ဆိုလို့ပြည်တာပေါ့ viral infection ဖြစ်နေလို့ဒါလေးသူကဒီ high flow ပေါ့ဒီ covid စပြီး ကာဝေးကျမပေါ်ပြန်တော့ဆေးတွေကိုဗစ်လူနာရောဆေးသွင်းနေဆိုတော့ဆိုတော့ကလည်းရန်ဒင်းဆီးရယ်ဆိုရဲအတူဆိုလို့ရှင်လည်းဗီအာရဆိုပြီးနောက်မှာပါတယ်သူကြတော့ထိုးစီဒီကောင်ကတော့တောက်စီပါဒီတစ်ခုကတော့တောက်စီတောက်စီဆိုတော့ဘာပို့ပြီးတော့အဆင်ပြေသွားလဲဆိုတဲ့ခါကျတော့ထားတို့တဲ့ယူရတဲ့အချိန်တဲ့ယူရတဲ့ဥစ္စာတွေတဲ့ပို့ဆောင်ရေးတွေမှာပို့ပြီးတော့အဆင်ပြေသွားတယ်အဲ့ဒီကိစ္စ အဲ့လိုမျိုးဟိုမရှိတော့တဲ့အကြောင်းမလို့သူကစိတ်ကတ်တင်နေဖြန့်လို့ရကြာကြာလေးနည်းနည်းပို့ခံတယ်ပေါ့နော်အဲသူရဲ့အားသာချက်တွေအများကြီးပို့ပြီးတော့ရှိတယ်အာနောက်ပြီးတော့သူကအိမ်မှနေတော့ဆိုတော့ပြီးတော့သူနေရာမှာသွားပြီးတန်းစီနေစရာမလိုဘူးဟိုလူထိုးပေးမဲ့လူမလိုတော့ဘူးကိုယ့်အနေကိုအိမ်မှာရေနဲ့တောက်လို့ရတယ်ဆိုတဲ့အခါကျတော့အဲ့ဒီတော့လည်းအများကြီးပို့ပြီးတော့အကျိုးတရားမှုကပို့ပြီးကျေပြန်တယ်အဲ့ဒီဟာတွေအကြောင်းမလို့တို့ကတော့ဒီဟာကိုတော့မှ30ရက်နေ့ဟိုတို့ဖြန့်လို့ရအောင်လို့တို့ခွင့်ပြုမဲ့ရပြီးတော့ဖြန့်လို့ရအောင်ဆိုပြီးတော့တို့ဥတည်နေတယ်ရမရတော့ဒီမှာတော့အချိန်လေးပုံမှာပဲအဲ့ပုံမှာပဲကြည့်ရမှာပေါ့ဟုတ်ဟု
တ်ဆိုတော့ထိုးဆေးရောတောက်ဆေးရောပေါ့နော်ဟုတ်ဘူးပေါ်လာနေအဲ့ခါမှာဒီဆေးတွေရဲ့စိတ်ချမှုအတွက်ကိုဒေါက်ခင်ဇာဝင်းပြည့်လို့ဟုတ်နော်ဌာနဒီတက်ခွဲကန်ဌာနနေဘလို့စမ်းသပ်ပြီလေအဲ့ဒါလေးပြောပြပေးပ
ါဟုတ်သူကဆေးရတော့အမျိုးမျိုးစားရတော့ဆေးဒီ FDA ရဲ့ခွင့်ပြုမိတ်တခုရဖို့ဆိုလို့ရှိရင်သူတို့ရဲ့သတ်မှတ်ချက်အမျိုးမျိုးရှိတယ်ဒီဆေးရဲ့အာနိသင်တကယ်ထိရောက်သလားနောက်ပြီးတော့ဟိုဘေးရဆိုချိုဘယ်လောက်ရှိသလဲအဲ့ဒီဟာတွေဖြေဖို့ဒီဆေးရဲ့ packaging ကိုလည်းသူတို့ကကြည့်ရတယ် packaging ကိုဥပမာဒီတောက်ဆေးဆိုလို့ရှိရင်ဒီတောက်ဆေးကိုထဲမဲ့ဟိုစေကလေးခဲကလေးတွေဒီတောက်ဆင်းနဲ့သွားပြီးတော့ဓာတ်ပြုံမှာဒါမျိုးလေးတွေအစားကျမတို့ဌာနအတွက်ကကြတော့ကျမတို့ကဒီစေထိုးဆေးတွေပေါ့ထိုးဆေးတွေဒီအခုဒီမော်ဒာနာနဲ့ကြောက်ဆိုင်တဲ့ကျမတို့ဒီလိုမျိုးထိုးဆေးတွေကိုစစ်တာစစ်တဲ့ဟာမှာသူကထိုးဆေးတွေမှာဆိုလို့ရှိရင်ထိုးဆေးမှာပါတဲ့ပါဝင်တဲ့ပစ္စည်းအပြင်တခြားဘာမှမပါသူချင်းနော်ဘာလဲဆိုတော့ကာကွယ်ဆေးတွေထုတ်တဲ့အခါမှာတို့ manufacturing process လေဒီ process တစ်ခုလုံးမှာဆိုလို့ရှိရင်တို့ဟိုတောက်ထုတ်မယ်ဆိုလို့ရှိရင်အလုံးကြီးဘဏ္ဍာအဲ့လိုမျိုးထုတ်မယ်ဆိုလို့ရှိရင်တို့ကဒီဟာတို့ကဒီထုတ်လိုက်တဲ့တစ်ခါတောက်ထုတ်လိုက်တဲ့အတွက်မှာဒီတောက်က quality မှီသလားဆိုတော့တောက်တိုင်းမှာတို့က quality မှီပါတယ်ဆိုတော့ဟာရှိရတယ်ပေါ့နော် record ရှိရတယ်တကယ်လို့မှီဦးဆိုလို့ရှိရင်ဒီထုတ်ထားတဲ့ဟာတစ်ခုလုံးကိုတို့ကအဲ့လိုပြပြပြီးတော့တို့ကနောက်တစ်ခုပြန်ထောက်ပါအဲ့တော့ဒီ quality control အရင်အရေးကြီးတယ်ပေါ့တို့ရဲ့စေးထုတ်လို့မှုပါအဲ့တော့ကျမတို့ပို့ရဆိုလို့ရှိရင်ဒီဥမာအခု
ဆရာအဲ့ဒီမှာပေါ့နော်ဒီလိုမျိုးဆန်းဆစ်ဆေးတဲ့အခါမှာတွေ့ရောတွေ့လားဒီဟာမျိုးပေါ့နော်ဆန်းဟို quality မမှီတဲ့ဆေးမျိုးရောရှိပါလား
ရှိတယ်ရှိတယ်ဆိုတော့အကားဟိုဟာဥပမာပေါ့ကျမတို့ဌာနမှာဆိုလို့ရှိရင်ကျမကဒီ processပိုက်တရားနေပြီးစင်းလာတော့ဒါမဟုတ်ဒီစီကြီးတွေပေါ့နော်စီတွေထဲမှာစီတလောင်ကန်ကြီးတွေထဲကနေပြီးသူတို့ဒီဆေးတွေကိုတို့ထွက်လာတဲ့ဟာတွေယူကအဲ့လိုမျိုး process manufacturing process မှာတနည်းရရမှာသူတို့ကအမှုံလေးတွေထွက်တယ် particulate matter ဆိုတဲ့ဟာရှိအမှုံလေးတွေပါလာတဲ့ဟာကိုကျွန်တော်တို့ကဒီဆက်ထဲမှာစစ်တာတို့ microscope နဲ့ကြည့်ပြီးတော့ကြည့်လာအဲ့လိုမျိုးလောက်ရတယ်လောက်ပြရခါကျရင်တကယ်လို့သူတို့ကနေပြီးတော့ဘယ်နာလိုနေတာဘယ်နာပါလာတာလည်းမသိဘူးဆိုလို့ရှိရင်အဲ့ဒီခါကျတော့ကျမတို့ကဟိုတခါဟိုဒက် FDR ဆိုဟို light micro တခြား advanced microscopy နဲ့ကျမတို့ထပ်ပြီးတော့တက်ခွဲထိုက်ကြည့်ရတယ်အဲ့လိုမျိုးဟာမျိုးရှိရဆိုတော့ဟိုသူတို့မမှီဘူးဆိုလို့ရှိရင်သူတို့ကပြန်ပြီးတော့လိုက်ကြတယ်ဘယ်နေရာဘယ် process မှာသူတို့မမှီခဲ့တာလဲဆိုတော့နောက်ဆုံးဒီ sampling ရလာပြီးပြီဆိုတဲ့အချိန်မှာဒီပိုက်ရေပိုက်မှာဖြစ်ခဲ့တာလားဒါမှမဟုတ်လောင်ကန်မှာဖြစ်ခဲ့တာလားဒါမှမဟုတ်လူထုတ်တဲ့နေရာမှာအဆင်မပြေတာဒါဘယ်နေရာမှာချိုရင်းသွားရဲဆိုတာကိုပြန်လိုက်ကြတယ်ပေါ့နော်ဆိုတော့အဲ့ဒီ process တွေအကုန်လုံးကျွန်တော်တို့အမျိုးမျိုးကျွန်တော်တို့ particulate matter ကျွန်တော်တို့ particulate section မှာဆိုလို့ရှိရင်ဒီ particle လေးတွေစေးမအပအခြား particle ဘလောက်ဆိုတဲ့ဟာကိုကျမတို့သတ်မှတ်ချက်အမျိုးမျိုးရှိတာပေါ့စေးမျိုးမျိုးမှာတို့ကဘယ် startup ကိုတို့ကမှီအောင်လို့တို့လုပ်တာလဲဆိုကျွန်တော်တို့အခုဒီ US မှာလုပ်နေတဲ့ဟာဆိုလို့ရှိရင်သူက United States Pharmacopoeia ဆို Pharmacopoeia Standard USP Standard ဆိုရှိ USP Standard ဆိုလို့ရှိရင်သူက USP Standard သူနံပါတ်ကြီးမျိုးမျိုးရှိရပါတော့787 787 787 အဲ့လိုအမျိုးမျိုးတွေရှိရမှာသူတို့ရဲ့သတ်မှတ်ချက်တွေအကုန်လုံးကိုသူတို့ particulate matter ဆိုလို့ရှိရင်ဒီအမှုံလေးတွေကဘလောက်
ဆေးကိုထိုးဖို့အတွက်ကိုစိတ်မချဘဲဖြစ်နေတဲ့လူတွေအတွက်ဆိုရင်ဟိုဒီဟာဒီလိုမျိုးစစ်တယ်ဆိုတာသိတာပေါ့နော်စိတ်အေးရတယ်တခုစိတ်အေးရတယ်ပေါ့နော်ဆိုတော့ဒီမှာဘေးအတွက်ဆိုးကျိုးတွေမှာသူတို့ဟိုပေါ့နော်ဘေးအတွက်ဆိုးကျိုးတွေကဒီလိုမျိုးပေါ့နော်စစ်ဆေးတဲ့အခါမှာမတန့်ရှင်းမှုတွေကနေပြီးတော့ဖြစ်လာနိုင်တယ်ဟိုပါဘူးပေါ့နော်ဟိုမတန့်ရှင်းမှုတွေကနေဖြစ်လာနိုင်
soju bahari si dale erari tu dia tiba.
Nyai si nai ni sebenarnya ada, luka miao dah mati pun miao si dia. Uma di mana cuma ruan ni sedar luka pada ni bila cuma ruan selopian ni, mau sah cuma ruan. Di customer kuri ni dua seni jamu lu, di dekat orang pas bilang, tu lu ni ayam ni nama kuri ni tu lu sejak mana lu bilang, alam yo pun seni lu dek sini, dah cuma lu dah federal move itu kami, federal move itu awak, hari ni dia lu Riga, nampak ku apa sih lah so, Riga ku ye je lah. ดีเซลมาเอาแนวสาวดูเรื่องเวลาทุ่งไรเดียวแบบพี่ๆกูเรียนมาเท่าไรเนี่ยนะกูเรียนมาเท่าไรดีแล้วท่านเจ้าตัวไอ้หม่องพี่ๆบ่เนาะดาวตัวตัวช้ามาป่าเรื่องไหนพี่ๆบ่เนาะอุบะมาโหกูเรียนเท่าอินฟลูเอนซ์ไว้เท่าสุดเลยใช่ไหมตัวขนาดกูเนี่ยดับมาพิวไหนเนี่ยฮะพิวตัดดูอีตัดดูซะดีตัวเท่าเลยอารมณ์ยามมาโหเป็นเนี่ยพลาสติกปาดไว้สุดเลยใช่พลาสติกกูเรียนมาอารมณ์ยามพี่เนี่ยสุดเลย หรือว่าโหทำมาแต่อุตสาหะพิจารณาเนี่ยทำมาเลยใช่มีมีบ้างเนาะโหมาตั้งใจเนี่ยอุตสาหะเชื่อใจหามีสูตรเลยใช่หรือว่าโหเนเรลี่อะไรที่พิจารณาแล้วนี่บีร์อ่ะโหเจ้าก็เฟลเลอร์รีโนเฟลเลอร์พิจารณาดูโหปูบีร์อ่ะแต่ส่งช่องไหนเนี่ยที่รู้ตัวอ่ะโหเส้นเส้นมาเนาะมีมีปูทำมาแต่มูปอมูทีบีร์อ่ะทำมาไปด้วยสูตรปอมูทีบีร์อ่ะอะไรเส้นเส้นดูอ่ะแต่ส่งช่องไหนเนี่ยที่ริส ใช่ค่ะจะมาเลยดูสิ่งใดเช่นมาสูตรเช่นที่หาดูแล้วนี่ลูเรียกูตัวคำมาเชื่อเสียงลูกูเรียกว่ากันนี่บีร์อ่ะแต่ไหนส่งเสียดีอ่ะก็เลยมีเรื่องมีมันมีอยู่ส่วนมันมีกูรู้เลยสิ่งใดเช่นมาเลยลูแม่เสียพี่เด็กก็จะมาลูจู่จะมาดูที่สิ่งใดเทคนิคเชนี่อะไรแบบลูแม่เสียตัวสิ่งใดบีร์อ่ะแต่ คอนเทมเนชันยาคอนเทมเนชันยาตัวสิ่งนี้บีร์ดีสิ่งนี้แบบมองในวันนี้ตัวเราเลือกยังไงจะเอาอะไรทำยังไงมันเชี่ยวเลยจังหวะเราแบบนี้บีร์อันนี้อะไรดีท่าเลยบ่เนาะโอเคตัวนี้จะมาโอเคมาดีที่สุดแล้วยูยูเมริกันแต่ยังยุติธรรมทั่วโลกมือกูนี่จะนั่งเล่นอะไรไปลงพายุจีชูนายมาวี ลูรูไม่ใช่ยุติธรรมอะไรนี่นี่จะนั่งเล่นอะไรยุ่งยันแต่จะทั่วโลกมือพี่วิวอเมริกันแต่เนี่ยอาร์เอฟเอลูเลตเตอร์อาชาเดนยามาวาดาชิจินิกูอเมริกันพี่อังสุวาชินเนียมยูโรกันนี่เช่นพี่ทั่วโลกติดเสพปีนี้ว่ะยามาในเงี้ยน่าสงสารที่เนี่ยพี่อาชาเดตันเนี่ยกวาดลูกาเช่นเนี่ยพี่ทั่วโลกที่เรียนมันรีอาเป็นสิ่งที่น่ารีเนี่ยในเงี้ยยี่สิบกว่าสิบสิ่งที่สมิญญ์เงี้ยนุกูจิชูจารามาวะ ลูรูไม่ใช่ยุติธรรมอะไรก็พันยูจิชูจีเนสุยจูดาวเซ่70ปีเอเชียบินจูรูชแนลที่อาร์เตะทำมั่งหูไทม์คอม6จูรูชแนลที่อาร์เนสเซตโอนุกันในพันยูจิชูในไม้
ကျွန်တော်ဖိုင်အမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကတရားစစ်တွေရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်။ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ8ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ32 49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကသုတအပတ်စဉ်ခဏတွေကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်။အခုအရေးဆုံးတော့မီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအထူးသဖြင့်ဖေဖော်ဝါရီလဆင်အနာသိမ့်ပြီးနောက်ပိုင်းလူမှုကွန်ရက်တွေပေါ်မှာအမုန်းစကားတွေပြန့်နေတာဟာဆိုရင်စကလုံးတစ်ချို့ကနေ့စဉ်သုံးစကားပင်ဖြစ်နေပါပြီ။ဒီလိုအမုန်းစကားတွေဖြစ်ပေါ်ပြန့်နှံ့မှုကဘလို့အကျိုးဆက်တွေရှိပါလဲ။ကိုပြည်သွေးနိုင်ရဲ့သုံးသက်ချက်ကိုမအေးတန်နာကျော်နဲ့အတူတင်ဆက်ထားပါလိမ့်ရှင်။
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကနေ Facebook ပေါ်မှာပြန့်နှံ့နေတဲ့အမုန်းစကားနဲ့အကျိုးဆက်များအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကျွန်တော်ငယ်တဲ့ငယ်ချင်းတယောက်ဟာစီပေါ်လေးအင်မတန်ကြိုက်ပါတယ်မနေ့အိပ်ရထားတာနဲ့ပထမဆုံးကောက်ကင်လိုက်တာကစီပေါ်လေးပါပဲဒါပေမဲ့အခုအဲ့ဒီလိုမဟုတ်တော့ပါဘူးအပြောင်းလဲကြီးပြောင်းလဲသွားခဲ့ပါပြီအခုတော့သူဟာအိယာကထားတာနဲ့တပြိုင်နက်သူ့ရဲ့လက်ကင်ဖုန်းကိုကောက်ကင်ပြီး Facebook ကိုအရင်ဆုံးဖွင့်ကြည့်တော့တာပါပဲဒါဟာဘာကိုပြနေသလဲဆိုတော့လူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ Facebook ဟာမြန်မာလူအဖွဲ့အစည်းတွေမှာဘယ်လောက်တောင်ထွန်းမှုနေရာယူထားသလဲဆိုတာကိုပြသနေတာပါမြန်မာနိုင်ငံမှာ Facebook သုံးစွဲသူပေါင်း28,300ကျော်ရှိတယ်လို့2021ခုနှစ်ဇန်နဝါရီလမှတ်တမ်းတစ်ခုကဆိုပါတယ်ဒါဟာမြန်မာနိုင်ငံလူဦးရေ51%ရာခိုင်နှုန်းဖြစ်ပါတယ်။မြန်မာလူဦးရေတဝက်ကျော်ဟာ Facebook ကိုသုံးစွဲနေကြတယ်ဆိုတဲ့သဘောပါ။မြန်မာမာရင်လားဆိုတော့မဟုတ်သေးပါဘူး။ကမ္ဘာတဝန်းမှာလည်း Facebook သုံးစွဲနေသူပေါင်း3ဘီလီယံနီးပါးရှိတယ်လို့သိရပါတယ်။ဒါဟာလည်းကမ္ဘာလူဦးရေတဝက်ရှိပါတယ်။ဘာကြောင့် Facebook ကိုဒီလောက်သုံးစွဲနေကြရတာလဲဆိုတာကတော့အကြောင်းတွေကအများကြီးပါ။ Facebook ကနေသတင်းလူရနိုင်တယ်လို့သချင်းလူလည်းနားထောင်လို့ရပါတယ်။စီအောင်စည်းဝဲလုံနိုင်ကြသလိုကြော်ညာလို့လည်းရပါတယ်။ဒါအပြင်မိုဘိုင်းဘဲကင်းကနေငွေပေးငွေယူလည်းလုပ်လို့ရပါတယ်။ကိုယ့်ရဲ့အတွေ့အမြင်သဘောထားယူဆတွေကိုလည်း Facebook မှာဖြန့်ဝေလို့ရသလိုပညာသင်ယူနိုင်တဲ့အခွင့်အလမ်းတွေလည်းရှိနေပြန်ပါတယ်။ဒါတွေမကသေးပါဘူး။ကမ္ဘာအခြေခံနဲ့နောက်ခြမ်းတနည်းအားဖြင့်မှရှိနေကြတဲ့မိသားစုတွေကိုနီးစအောင်လုပ်ပေးနိုင်တဲ့အပြင်နှစ်ပေါင်းများစွာဝေးကွာနေကြတဲ့တငယ်ချင်းပေါင်းသင်းမိတ်ဆွေတွေကိုလည်းပြန်လည်တွေ့ဆုံနိုင်အောင်အဆက်အသွယ်လုပ်ပေးနိုင်ပါတယ်။အဲဒီလိုအကြောင်းတွေဟာ Facebook ကိုဆွဲလန်းနှိမ့်ချစွာသုံးစွဲစီတဲ့အကြောင်းတွေလို့ဆိုနိုင်ပါတယ်
။ဒါရီကတော့ Facebook သုံးစွဲလို့ရတဲ့ကောင်းကျိုးတွေဆိုတော့တခြားတစ်ဖက်မှာဘေးရဆိုးကျိုးတွေလည်းရှိနေတာကိုတော့သတိထားမိတဲ့သူနည်းပါလိမ့်မယ်။ဆိုးကျိုးတွေကအဓိကအကြဆုံးကတော့ hate speech လို့ခေါ်တဲ့အမုန်းစကားပြန့်နှံ့နေတာဖြန့်ဝေနေကြတဲ့ကိစ္စရပ်ပဲဖြစ်ပါတယ်။အမုန်းစကားဆိုတာကတော့ရုပ်ရင်းကျန်းတဲ့စာဆဲဆိုနေတော့မှအမုန်းစကားလို့ဆိုလိုတာမဟုတ်ပါဘူး။အမုန်းစကားကိုဖြစ်ပေါ်စေတဲ့ဟန်ပန်အမှုရာအပြုအမူအရေးသားတွေကလည်းအမုန်းစကားမှာအကျုံးဝင်တယ်လို့ဆိုပါတယ်။လူတယောက်ဒါမှမဟုတ်လူတစုကိုသူတို့ရဲ့လူမျိုးဘာသာကိုယ်ဝင်မှုလိင်စိတ်ခံယူကွဲပြားမှုတို့ပမာမှုတည်ပြီးတော့အကြမ်းဖက်မှုကိုဖြစ်စေတဲ့စကားဒါမှမဟုတ်ရင်လည်းအမုန်းစကားကိုဖြစ်စေတာတွေကိုအများပြည်သူရှေ့မှောက်မှာပြောဆိုလုပ်ကိုင်တာတွေကိုအမုန်းစကားလို့ Cambridge အပြည်တိုင်မှာဖွင့်ဆိုဖော်ပြထားပါသေး။မြန်မာနိုင်ငံမှာလည်းဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေဖြစ်ပေါ်ခဲ့တာတွေကြုံခဲ့ရပါပါသေး။အမုန်းစကားတွေအပြင်းထန်ဆုံးကတော့2018ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်ထဲမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေလုပ်တဲ့အခါရိုဟင်ဂျာမွတ်စလင်အများအပြားတပ်ဖြတ်ခံရ၊ကျေးရွာတွေမိရှုဖျက်ဆီးခံရရတာတွေဖြစ်တဲ့အချိန်မှာဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့အမုန်းစကားတွေ Facebook ပေါ်မှာပြောဆိုရေးသားတာဖြန့်ဝေတာတွေဖြစ်ပေါ်ခဲ့ပါတယ်။ဒါကြောင့်လည်း Facebook တာဝန်ရှိသူတွေကအမုန်းစကားပြောဆိုရေးသားတဲ့သူတွေရဲ့အကောင့်တွေကိုပိတ်သိမ်းတာ Facebook ပေါ်ကအမုန်းစကားတွေကိုဖယ်ရှားတာတွေပြုလုပ်ခဲ့ကြပါတယ်
။ဟုတ်ပါတယ်မြန်မာနိုင်ငံမှာ2020ရဲ့ဒုတိယသုံးလပတ်ရွေးကောက်ပွဲအကြိမ်ကာလမှာဆိုရင် post ပေါင်း 28,000 ကျော်ကို Facebook ကနေဖြုတ်ချခဲ့ရတယ်လို့နိုဝင်ဘာလ5ရက်နေ့မှာထုတ်ပြန်တဲ့ Writer ရဲ့စစ်တမ်းတစ်ခုကဆိုပါတယ်။ ကဘာတော်မှာလည်း2021ရဲ့ပထမသုံးလပတ်အတွင်းမှာသတင်းအချက်အလက်ပေါင်း25သန်းကျော်ကိုဖယ်ရှားခဲ့ရတယ်လို့Facebook မှတ်တမ်းတွေအရသိရပါတယ်။Facebook အနေနဲ့ Community Standard နဲ့မကိုက်ညီတဲ့အတွက်Post တွေကိုဖြုတ်ချရတဲ့အခါမှာအငြင်းပွားစရာတွေလည်းရှိပါတယ်။တကယ် Hate Speech တွေကဖြုတ်ချရမခံရဘဲလွတ်မြောက်နေပြီးတော့အမှန်တကယ် Hate Speech မဟုတ်တဲ့အကြောင်းအရာတွေကဖယ်ရှားခံရတာမျိုးလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့နီးပညာကျွမ်းကျင်သူတွေကတော့ AI လို့ခေါ်တဲ့ ညာရီတုကိုအသုံးပြုတဲ့အတွက်ဒီလိုပြဿနာတွေကြုံရတာလို့ဆိုကြပါတယ်မြန်မာနိုင်ငံတွင်းမှာဘလောက်တောင်အမုန်းစကားတွေပြန့်နှံ့နေခဲ့တယ်လဲဆိုရင်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကပြုလုပ်ခဲ့တဲ့အမေရိကန်ထက်လွှတ်တော်ကြားနာပွဲတစ်ခုမှာ Facebook ကြောင့်အမုန်းတရားတွေကြောက်ခမန်းလိလိဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံကိုဥပမာပြီးထွက်ဆိုသွားတဲ့အထိပါပဲဒါတွေမကသေးပါဘူးရိုဟင်ဂျာတွေပေါ်မှာအကြမ်းဖက်ဖို့လှုပ်ဆော်ခဲ့လို့ 2018ခုနှစ်က Facebook ပေါ်ကနေပိတ်သိမ်းဖယ်ရှားခဲ့ရတဲ့မှတ်တမ်းတွေကိုထုတ်ပေးဖို့ American ပြည်ထောင်စုဝါရှင်တန်DC မှာရှိတဲ့ပြည်ထောင်စုတရားသူကြီးတဦးက Facebook
ကုမ္ပဏီကိုအမိန့်ထုတ်ခဲ့ရပြန်ပါတယ်။ဒီလိုဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေမြမလူအဖွဲ့အစည်းတွေမှာကြဲကြဲပြင်းပြင်းဖြစ်ပေါ်တာကိုပါပြောက်စီဖို့ရည်ရွယ်ပြီးတော့လူမှုအဖွဲ့အစည်းတွေကကြိုးစားခဲ့ကြတာပါ။အဲ့ဒီထက်မှာတော့ပန်းစကားအစီအစဉ်ကတစ်ခုပါဝင်ဖြစ်ပါတယ်။ပန်းစကားအစီအစဉ်ကိုဦးဆောင်သူတွေထဲမှာတော့စာရေးဆရာ blogger
ကိုနေဖုံးလည်းပါဝင်ပါတယ်။ကျွန်တော်အနေနဲ့ဖွင့်ဆိုချင်တာကတော့ hate speech ဆိုတာဒီအမုန်းကနေမြပြားခံလာတဲ့စကား။နောက်ပြီးတော့ဒီအမုန်းဆိုတဲ့အသီးအပွင့်ကိုဖြစ်စေတဲ့စကားလို့ကျွန်တော်တို့အဓိပ္ပာယ်ဖွင့်ချင်တာပေါ့နော်။နောက်ပြီး hate speech မှာဒါ level ရှိတာပေါ့နော်။ဒါလက်ခံလို့ရတဲ့အဆင့်လက်တင်ခံလို့မရတဲ့အဆင့်နဲ့တရားဥပဒေရအပြစ်ပေးရေးယူတဲ့အဆင့်ဆိုတာမျိုးရှိတာပေါ့။ကျွန်တော်တို့ဒီအမုန်းစကားကိုစတင်တဲ့လှုပ်ရှားမှုပန်းစကားဆိုပြီးတော့ဒီလှုပ်ရှားမှုလုပ်ခဲ့တဲ့အချိန်တုန်းကတော့အဲ့အချိန်ကတော့ဒီဘာသာရေးကိုအကြောင်းပြပြီးတော့တိုင်းပြည်ကိုမငြိမ်မသက်ဖြစ်အောင် လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေရှိတာပေါ့နော်မပါတာလို့ဖွင့်လို့ရပေါ့ဒီအဖွဲ့တွေကဒီလိုမျိုးအမုန်းစကားတွေကိုတမင်သက်ရွေရရှိနေဖြန့်နေတာတွေဖြစ်လို့အဲဒါကိုစတင်တဲ့အနေနဲ့ကျွန်တော်တို့ဒီပန်းစကားဆိုပြီးတော့လောက်ကန်ဆောင်ရွက်ခဲ့တာပါအဲ့တော့အခုအချိန်နေနဲ့တော့ကျွန်တော်တို့ပန်းစကားလုပ်ခဲ့တဲ့အချိန်နေကတော့အချိန်နေချင်းမတူပါဘူးပြအခုချိန်ကတော့ဒါဒီစစ်ကောင်စီခေါင်းဆောင်နေရယ က်ကြမ်းကြုတ်တက်ဖြတ်နေတဲ့အခြေအနေဖြစ်တဲ့ကြောင့်မလို့ဒါအချိန်လေးချင်းတော့မတူဘူးခင်ဗျ။အခုချိန်မှာတော့ဒီ online ပေါ်မှာပြည်သူတွေကဒီအရန်ဒီဆက်အာနာရှင်ကိုအရန်မုန်းတီးနေတဲ့ကြောင့်မလို့အခုချိန်မှာဒီ hate speech တွေတော်တော်လေးများနေတာတော့ကျွန်တော်တို့တွေ့ရပါတယ်
။ဟုတ်ပါရဲ့။ February 1ရက်စစ်တပ်ကအာနာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လူမဆန်တဲ့နှင်းပန်းနှိပ်စက်တက်ဖြတ်တာတွေပေါ်မှာခါးသီးယွန်ရှာပြီးတော့တုံ့ပြန်ကြတဲ့အခါမှာအမုန်းစကားအတွင်ဆောင်တဲ့စကားလုံးတွေရေးသားပြောဆိုမှုတွေ Facebook ပေါ်မှာအတော်လေးနေရာယူလာတာကိုတွေ့ကြရမှာပါ။အခုဆိုရင်တော့မအားလာဆိုတဲ့စကားလုံးကမြမလူအဖွဲ့အစည်းတွင်မှနေစဉ်သုံးစကားလုံးလိုတော့မှဖြစ်နေပါပြီ
။အမုန်းစကားတွေဟာလူအဖွဲ့အစည်းတွင်စီးလုံးညီညွတ်မှုကိုပြက်ပြားစေတဲ့အပြင်လူမျိုးရေးဘာသာရေးပဋိပက္ခတွေကိုလည်းဖြစ်ပေါ်စေနိုင်ပါတယ်။ရဝါန္ဒာနိုင်ငံမှာဆိုရင်အမုန်းစကားတွေကြောင့်လူမျိုးတုံးတက်ဖြတ်မှုဂျန်နိုဆိုက်တွေတောင်ဖြစ်ပေါ်ခဲ့ရပါတယ်။ဒါကြောင့်ဩစတြေးလျဒိန်းမတ်ပြင်သစ်အိန္ဒိယဂျာမနီတောင်အာဖရိကဆွီဒင်နယူးဇီလန်နဲ့ UK စတဲ့နိုင်ငံတွေမှာအမုန်းစကားတွေကိုတားဆီးနိုင်ဖို့ဥပဒေတွေပြဋ္ဌာန်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အခြေခံဥပဒေတွေမှာကိုထည့်သွင်းရေးဆွဲတာအမုန်းစကားတွေကိုတားမြစ်တာပိတ်ပင်ထားတာကိုတွေ့ရမှာဖြစ်ပါတယ်။အဲဒီလိုအမုန်းစကားတွေကိုတားမြစ်တာပိတ်ပင်တာတွေရှိနေပေမဲ့တစ်ဖက်မှာလည်းလွတ်လပ်စွာရေးသားပြောဆိုခွင့်ဆိုတဲ့ Freedom of Speech ဆိုတာကလည်းအခြေခံလူ့အခွင့်အရေးတရားအနေနဲ့ရှိနေတာကိုထောက်ပြဝေဖန်သူတွေလည်းရှိနေပြန်ပါတယ်။အမုန်းစကားတွေကိုပိတ်ပင်တာဟာလူလတ်စာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်။အခုချိန်မှာတော့အမုန်းစကားတွေကိုပိတ်ပင်တားဆီးလူသူတွေနဲ့အဲ့ဒီလိုပိတ်ပင်တားဆီးတာတွေဟာလူလတ်စာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်စောရကတက်နေသူတွေကြားငင်းကုန်နေကြဆဲဖြစ်ပါတယ်ခင်ဗျာ
။ကိုပြည်သွင်းနိုင်သုံးသက်ပြီးမအေးတန်နာကျွန်နဲ့အတူတင်ပြခဲ့တဲ့မီဒီယာမြင်ကွင်းမှာရှင်အခုတော့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ကြရအောင်ပါမအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်ရဲ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေဗီဒီယို Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်ကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရည်။အခုအရင်ဦးဆုံးတော့ထုံးစံတိုင်းမင်္ဂလာရှိရဲ့နှုတ်ခွန်းဆက်စကားလေးရေးလာတဲ့သောရရှင်တယောက်ရဲ့မှတ်ချက်လေးနဲ့စာချင်ပါရဲ့နော်။မင်္ဂလာပါ VOA လို့ရေးလာတဲ့သောရရှင်ကတော့ထုံးဦးဖြစ်ပါရည်။ဗီဒီယိုကိုနားထောင်ရတာကျွန်တော်တို့ပြည်သူတွေအနေနဲ့စိတ်ချမ်းသာရပါတယ်။အမြဲတမ်းအားပေးနေပါတယ်ဗီဒီယိုရဲ့။ CDN ပြည်သူတယောက်ပါဆိုပြီးရေးလာတဲ့သောရရှင်ကတော့ကျွန်တော်စာကိုဦးစားပေးပြီးတော့ဖတ်ပေးပါတယ်။ကျွန်တော်တော်လန်ရဲ့ရဲဘော်တွေကဖုန်းလိုင်းမမိတဲ့နေရာမှာဆိုတော့ဗီဒီယိုသတင်းတွေကိုအာရုံပြုပြီးတော့နားထောင်နေကြရလို့ပါ။သူတို့ရဲ့အခက်အခဲတွေကိုကူညီပေးမဲ့သူတွေလည်းကျွန်တော်ရှာပေးနေပါတယ်လို့ကျွန်တော်လည်းလှုပ်ဆရာရှိရပြီးလုပ်နေတယ်လို့ပြောပြပေးပါဗီဒီယိုဆိုပြီးတော့စိုးကြီးဆိုတဲ့သောရရှင်သူ့ရဲ့အပေါင်းအသင်းတွေကိုရေးလာပါတယ်။
VOA ရေကျွန်တော်က CDM တယောက်ပါကျွန်တော်တော်ထဲမှာလဲနေထိုင်လာတာပါအခုတော့အဆင်ပြေတဲ့နေရာတစ်ခုကိုရောက်နေပါတယ်ကျွန်တော်တော်ထဲမှာ9လလောက်နေထိုင်လာခဲ့တာပါအာနာသိန်းကလေးကပေါ့ကျွန်တော်တော်ထဲမှာ VOA ကိုပဲနားထောင်လာတာပါရေဒီယိုကိုလက်ထဲကမချတဲ့လူဆိုရင်မမပါဘူးတော်ထဲမှာကြံနေခဲ့တဲ့တော်လိုင်းရဲဘော်တွေအထူးသဖြင့်ကျွန်တော်နဲ့အနီးကပ်နေခဲ့တဲ့ကြက်ကြီးဇီးကွက်ကိုကင်းအာဖရိကကိုကြာကြီးသူတို့ကိုပို့ပြီးသတိရသလိုတခြားရဲဘော်တွေကိုလည်းသတိရပါတယ်။ဂေါ်လီစီဒီယမ်စခန်းလို့ပြောရင်သူတို့ပို့တိမှာပါဗျ။အခုတော့အင်တာနက်မိတဲ့နေရာရောက်နေတော့အရင်ကနေခဲ့တဲ့စီဒီယမ်စခန်းကြီးကိုသတိရပါတယ်ဆိုတာသူတို့ကိုပြောပြပေးပါ။သူတို့ကရေဒီယိုကိုပဲအာရုံပြုပြီးနားထောင်နေကြရတာပါ VOA ရေ။
ဟုတ်ကဲ့ပါကိုစိုးကြီးကိုစိုးကြီးရဲ့စာကိုဒီ VOA ကိုအမြဲတမ်းနားထောင်နေပါရဲ့ဆိုတော့အပေါင်းအသင်းနဲ့ကြားမယ်ထင်ပါရဲ့နော်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်း VOA ကလက်ခံရရှိပြီးတော့စာတွေကိုလည်းအလင်းတင်တယ်လို့ဖော်ပြပေးနေပါရဲ့နော်ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေမှာဘိုးချုပ်မှုချင်းမင်းအွန်လိုင်းထံသို့လိုလိမ့်မှုပြီးတော့ပြည်ချစ်သားတူဆိုတဲ့သောရရှင်စီကရေးလာတဲ့စာကတော့မြန်မာနိုင်ငံမှာဒုက္ခတွေဆင်ပူအောင်လုပ်နေတာရပ်ပါတော့ဆိုပြီးတော့ပန်ကြားလာပါတယ်
စင်ရင်တုံတရားကင်းမဲ့စွာနဲ့တိုင်းပြည်တွင်ကပ်ရောဂါဖြစ်ပွားနေချိန်မှာမဲမတမာမှုဆိုပြီးခိုင်လုံတဲ့အကြောင်းပြချက်မဟုတ်ဘဲနဲ့အာနာယူပြီးသိမ့်လိုက်တဲ့အတွက်ကြောင့်မြမပြည်သူတွေဘလောက်ဒုက္ခရောက်နေကြသလဲဆိုတာအလုံးအသိပါဒါတွေကိုမျက်စိမိတ်ပြီးဆက်လက်အာနာကိုဆွဲကင်ထားနေတာကမြမပြည်သူတွေရဲ့မျက်နာကိုမကြည့်တာပါမိမိကိုယ်ကျိုးအတွက်တမတော်တစ်ခုလုံးကိုအသုံးချပြီးထင်ရဆိုင်နေတယ်အခုတမတော်ကြီးတစ်ခုလုံးသူတဦးတယောက်ကြောင့်လုံးဝပျက်စီးသွားရပါပြီအခုဆိုရင်လေကုလသမဂ္ဂနဲ့အာဆီယံမှာလည်းသူတို့အတွေ့ထိုင်ကုန်နေရမရှိဘူးဆိုတာတိတိကြီးနဲ့ဆက်ပြီးအာနာကိုဆွဲကင်နေတာပါ
တိုင်းပြည်လုံးဒုက္ခဆင်းရဲတွေနဲ့နေနေတဲ့အချိန်မှာအာနာလက်ကန်ဆွဲပြီးတော့အဆက်မနေသင့်တော့ပါဆိုပြီးတော့ဒီသောရရှင်ပြည်ချစ်သားဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်ဖြူရီကိုစာရေးလာပြီးတော့စာလည်းမပြောင်းလို့ဆိုပြီးတော့နည်းနည်းစိတ်တုန်နေပုံရတဲ့သောရရှင်ကိုကျော်မောင်ကျော်ကတော့ VOA 1 Dollar ရေမင်္ဂလာပါဆိုပြီးသူ့ရဲ့ပထမစာမှာနှုတ်ခွန်းဆက်လာတာပ
ါ VOA သတင်းတွေနားထောင်ပြီးပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်ရတာနှစ်ပေါင်းကြာခဲ့ရပြီမို့ကျေးဇူးတင်ကြောင်းဖတ်ပြောပါရစေကျွန်တော်စိတ်ထဲဘဝင်မကြတာလေးရှိလို့ပါကျွန်တော်ညံမီတလောက်တော့အာဆီယံအဖွဲ့အစည်းဆိုတာပြည်သူကိုကိုစားပြုတဲ့နိုင်ငံအကျိုးတနည်းနိုင်ငံကိုကိုစားပြုတဲ့ပြည်သူအများအကျိုးဆောင်ရွက်ဖို့လှုပ်ဆောင်ထားတဲ့အဖွဲ့အစည်းလို့ယူဆပါတယ်ခုတော့မြေပြင်အနေထားရတွေ့မြင်ရတာတော့အာဆီယံနိုင်ငံအုပ်ချုပ်သူခေါင်းဆောင်အချင်းချင်းရဲ့အကျိုးကိုပဲရှေ့ရှုနေတဲ့အနေထားမျိုးကြီးလားဥပမာကျွန်တော်တို့မြန်မာနိုင်ငံကြည့်ပါနိုင်ငံကိုကိုစားပြုတဲ့ပြည်သူအများကိုစိတ်နှလုံးသုံးပါအတိဒုက္ခရောက်နေတာကိုအာဆီယံနိုင်ငံခေါင်းဆောင်တချို့ပြည်သူအများစုအပေါ်ကိုကျင်းစာမှုနေပါပြီးလက်တဆုပ်စာအာဏာရှင်တွေရဲ့ယူသူမှုကိုတိတိကြီးနဲ့ဘာကိုများတွေ့ဝေနေရောင်လုပြနေတာလဲကျွန်တော်နဲ့ပြည်သူအများစုတွေကတော့အာဆီယံအဖွဲ့ဆိုတာခေါင်းဆောင်ပိုင်းတွေအချင်းချင်းဖေးမှပြီးလှုပ်ဆောင်ဖို့ဖွဲ့စည်းထားတဲ့အဖွဲ့မဖြစ်စေလိုပါပြည်တွင်းရေးဝင်မဆွဲဖက်ရဆိုတာစင်ကြင်မဖြစ်စေပဲပြည်သူတွေရဲ့ငရေရင်းကြနိုင်မှုကိုတော့ကဲထုတ်နိုင်လို့ရမှာပါကျွန်တော်အမြင်လေးကို VOA မှသုံးသပ်ပြန်ကြားပေးစီလိုပါတယ်ခင်ဗျာ
သောရှင်ကိုကျော်မောင်ကျော်သူ့ရဲ့ထင်မြင်ယူဆချက်ကို VOA ကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်အကောင့်တူမဟုတ်ပါဘူးကချင်ပြည်နယ်ဗမော်မျိုးကပြည်သူတူပါလို့ရေးလာတဲ့သောရရှင်ကတော့သူ့ကြားတဲ့သတင်းတစ်ခုအထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးအခုလိုရေးလာပါတယ်
Mingalawa VOA, Tanoga, Ningedonga, Radio Ne, Natong, Yaduba. Aguro, Kikala, Ya, Facebook, Gani, GB, Natong, Yawavi. Saga, Guma, Yebu, Me, Alunti, on Papia, Bese, Jamare. Agu Joniare, Tanangalo, Kakeri, Jarema, Pidure, Po Kakelare, Jamba. Sadoyende, Mizimaga, Popiare, the Din, Ya, Manali, Jawango, Jaujata, Puet, the Deep Bede, Elu, Biora, Pamiro. အဲ့ဒီအောက်ခြေလူရန်းသားတွေရဲ့စာဝတ်နေရေးအတွက်မတွေးပြတာကိုစိတ်မကောင်းဖြစ်မိပါတယ်။ကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမဟုတ်သူတို့ကိုကိုကျင်းလဲစာမိပါတယ်။ဒါကြောင့်
PDF ကပါချင်းချောက်လာတော့PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပေးပါဗျာ။ကျွန်တော်တို့စာဖို့ရုံးကန်နေရတာပါ။တခါတလေကျမ်းမာရေးပါဖောက်လာခြင်းဆေးဖို့တော့မရှိပါဘူး။စာများလို့မပယ်လိုက်ပါနဲ့ဗျာ။ကျွန်တော်ကကချင်ပြည်နယ်ဗမော်မြို့ကပြည်သူတူပါ။ဟုတ်ကဲ့ပါ။ဆေးရေးပြည်ပခါတွေရဲ့တန်ကိုပြည်သူတွေအလိုလဲခံစားနေရပါတယ်ဆိုပြီးတော့ဒီတော်ရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုရေးလာတာဖြစ
ချောင်းမြို့မှာရေးလာတဲ့သတင်းချင်းကြည့်ရပါတော့သူတို့မြို့မှာဒီအသွားလာအခက်အခဲအတားအဆီးတွေများနေပါတယ်ပြည်ရှင်ဖွင့်လာတာဖြစ်ပါတယ်။ဗီအိုအေတို့မြစ်တာရက်ခံပါတယ်။တခြားမြို့တွေမှာအဝင်အထွက်အတားအဆီးအပိတ်ပင်တွေဖြေလျှော့နေပေမဲ့ချောင်းမြို့မှာတော့တင်းကျပ်ထားလိုက်ရပါ။ခီးသွားပြည်သူအတန်းစားမျိုးစုံအခက်တွေ့နေပါတယ်။အခုကမနေ့လေးနာရီကနေ၁၀နာရီအထိညနေဆိုရင်၅နာရီကနေ၇နာရီအထိ
တော်လာရေးကာကြီးကားငယ်အကုန်လုံးပါပဲပြည်သူအများစီးရဲညွန်ညင်ပင်ပန်းနေရပါတယ်ဒီလိုတင်းကျပ်မှုများမရှိစေလို့တော့ပါကျေးဇူးတင်ပါတယ်ဗီအိုအေဒီတော့ရှင်၆ကနေရေးလာတာပါအချိန်လေးကမျိုးစုံပြောင်းနေရမလို့သူစာရေးလာတဲ့ဒီအော်တိုဘားလ၁၈ရက်နေ့အချိန်နေတော့အခုချိန်ဘယ်လိုကွာခြားမှုရှိမလဲဆိုတာမသိနိုင်ပါဘူးเนาะတော်ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရဲ့ရက်ချမှာရရှင်ဒေးတောင်းလ Zane Radio Season in Samurin at Patalo, a Jampe Wivensine, Biro Vue Gani Biro, Neta de la Sanganama, did the Chinery Let Sang Pazine. Now, Pro go to it on the area of Sipiatri, Nanga Chinirin at Patalo, go by Tinian Yusan Jabiko, Yimpuza, Yazin Dai, so no, tomorrow Vue go Sayitabo Pekovarino. Sarikani Sapo Messuin, Vue American, then Yamawan Season or Lemo Biro, Sayita, Matt, Chianga Zanga. ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါရဲ့ရှင်။အခုဆက်ပြီးတော့ဒေတာလာရဲ့သောရရှင်တရားကိုအလှည့်ပေးကြပါတယ်။ဒီသောရရှင်ကတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးနေစေခြင်းတူပါ။အခုမြန်မာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးခြင်းလာပါပြီဗျာ။ စာဝယ်နေရတဲ့မျိုးစစ်ကတမျိုးကိုဗစ်ကတမျိုးဒီအခြေအနေမျိုးဆက်ဆက်ပြီးဘလို့အသက်ရှင်ရမှန်းအောင်မသိတော့ပါဘူးဗျာကျွန်တော်တို့မြန်မာပြည်သူတွေစစ်အာဏာရှင်စနစ်ကိုနှစ်ပေါင်းများစွာဒုက္ခခံခဲ့ရပြီးပါပြီတော်လောက်ပြီးထင်ပါတယ်ဗျာကျွန်တော်တို့မြန်မာပြည်သူတွေကိုလွတ်လပ်ခွင့်ပေးပါတော့ဗျာကျွန်တော်ကဝက်လက်နေကပါဗျာဗီဒီယိုတွေကိုလည်းအားပေးနားဆင်နေပါတယ်ပြည်သူတွေအတွက်သတင်းမှန်တွေ ူပြီးတော့ကျွန်တော်နံပါတ်တော့မဖော်ပြပါနဲ့တဲ့ဝက်လက်နယ်ကဒေါ်ရရှင်တချင်းတောင်းလာတာဖြစ်ပါလိမ့်ရှင်ဒီတော့ဒီတစ်ပတ်သူတောင်းဆိုထားတဲ့ရေမွန်တီဆိုထားတဲ့ဘာလို့နေသေးလဲဆိုတဲ့တချင်းလေးကွဲလွန်သူရေမွန်ကိုလည်းအမှတ်တရအနေနဲ့ဒီတချင်းလေးနဲ့ဖျော်ပြပေးကြပါလိမ့်ရှင်ဒေါ်ရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ
်ကျင်းနေတဲ့မှာချမ်းသာ Then my below put way to lay. By saying that it was on my disarmé. There are clouds of that summer. No energy for you, Daye. Shandaye, David, Yak, with Waki. Lugas, they met me dry. They are bad for you, Daye. Chase you with again. Can I go just think I do see again? If I think I get all the Yako mission again.
ဘာလို့နေသေးလဲဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ပြည်ဝင်မြန်မာပိ ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook မှာပြင်ပြီးနားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ VOA App နာမည်ကတော့ VOA Bambies ဖြစ်ပါတယ်။ကျမတို့ Internet ဆာမျက်နှာလိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်ရှင်။ကျမအေးတနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
ကတော့သတင်းတွေတဲ့ကတုတ္တအပတ်စဉ်ခဏကိုဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံကြရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တာစီရေးမြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာကဖိအားပေးဖို့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကြီးဝါရင်ခေါင်းဆောင်ကြီးများအဖွဲ့ကတောင်းဆိုပါတယ်။ဒီသတင်းထဲမှာပါတဲ့ The Elders ဆိုတာဘသူတွေနဲ့ဘယ်လိုအဖွဲ့အစည်းကြီးဖြစ်တဲ့ဆိုတဲ့အကြောင်းမညွညွလွင်ပြပြပေးပါမယ်ရှင်။
elders, we are very supportive of your democratic transition.
The elders ra ga ro naingan daka ga naingan khaung saung haung ji dui yin chan yi atwet lou sha a chou saung ni ja de lu ji tu ma ri lu khwin yi pinya shin ji dui su paung phwe si tha de a so ya ma hout de a phwe si de khu phit par de ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူအခွင့်အရေးလှုပ်ရှားသူဂီတပညာရှင် Peter Gabriel နဲ့တောင်အာဖရိကကလူထုခေါင်းဆောင်ငြိမ်းချမ်းရေး Nobel ဆုရှင် Nelson Mandela တို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက် Nelson Mandela ရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရင်းနဲ့ငင်းချမ်းရေးအတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကပူးပေါင်းဆောင်ရွက်ကြဖို့ The Adults ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာငင်းချမ်းရေးနဲ့လူခွင့်ရင်းတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကမ္ဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေစီးရဲမွေးတည်မှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်ပါတယ်။ကမ္ဘာမှာလူသန်း 9,000 ဟာတရားပြတာတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်။ The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရဲ့နဲ့တိုက်ကြီးအဖွဲ့ဝင်5ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့အမေရိကန်သမ္မတဟောင်းဂျင်မီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွယ်လွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချင်းကနေအိမ်အချင်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြင်ထားပေးခဲ့ကြတာပါ2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင
် VOE မြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်ရှင်
ဒီတင်ရင်းနေကစပြီးအရှိတောင်အာရှဒေတာကိုသတင်းတပတ်ကြားလာရောက်ဖို့စီစဉ်နေတဲ့ Britain နိုင်ငံခြားရေးဝန်ကြီး Liz Truss ဟာအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတချို့နဲ့တွေ့ဆုံဖို့ရှိပြီး Indonesia နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့မြန်မာအရေးကိုပါထည့်သွင်းဆွေးနွေးဖို့ရှိတယ်လို့ Britain နိုင်ငံခြားရေးရုံးကသတင်းထုတ်ပြန်ပါတယ်။မြန်မာစစ်ကောင်စီအကြီးအကဲနဲ့တောရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဟောင်းဘီလ်ရစ်ချတ်ဆန်ရဲ့ဗမာပြည်ခီးစင်ဟာစစ်ကောင်စီကိုတင်ဝင်အတိမတ်ပြတဲ့သဘောဆောင်နေဆိုပြီးလူခွင့်ရဲ့လှုပ်ရှားသူတွေကဝေဖန်နေတယ်လို့ New York Times သတင်းစာမှာရေးသားပါတယ်။ဒါပေမဲ့သူ့ရဲ့ခီးစင်တွေမြန်မာစစ်ကောင်ဆောင်နဲ့အကျိုးရှိတဲ့ပြောဆိုဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့ဘီလ်ရစ်ချတ်ဆန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်။အိန္ဒိယအခြေစိုက်အဒန်နီစိတ်ကန်းနဲ့အထူးစီးပွားရေးဇုန် Limited APSEC ဟာအမေရိကန်ကဒဏ်ခတ်မှုချမှတ်ထားတဲ့မြန်မာနိုင်ငံမှာသူ့ရဲ့တည်ဆောက်နေစေကွန်တက်တာအတင်အချစိတ်ကန်းလုပ်ငန်းစီမံကိန်းကိုဝယ်ယူမဲ့သူလိုက်ပြီးရှာနေတာဖြစ်ပြီးဝယ်ယူမဲ့သူရှာဖို့အခက်တွေ့နိုင်တယ်လို့အိန္ဒိယလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကမိုင်းချင်းနိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Carl Stalin နဲ့ Kevin Paula တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 အထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 1925-32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you ချိုက်ပါ
This program has come to you from the Voice of America, Washington.